မန္တလေးကရွှေနန်းတော်ကြောင့်ပြုပြင်ထိန်းသိမ်းရေးလုပ်ငန်းအတွက်အမေရိကန်ဒေါ်လာ3သိန်းထပ်ပြီးတော့ထောက်ပံ့မဲ့အကြောင်းအမေရိကန်တန်ရုံးကဒီကနေ့ထုတ်ပြန်ပါတယ်ဒီတစ်ချိန်နဲ့ဆိုရင်ဒီသမိုင်းတန်ဖိုးကြီးတဲ့မန္တလေးမြို့ကရွှေနန်းတော်ကြောင့်ပြုပြင်ထိန်းသိမ်းရေးအတွက်အမေရိကန်ကထောက်ပံ့ပေးခဲ့တာဟာစုစုပေါင်းအမေရိကန်ဒေါ်လာ 1.3 တန်ရှိသွားပြီဆိုတဲ့အကြောင်းကိုတော့ကိုစီသူကဆက်ပြီးတော့ပြောပြပါမယ်ရှင
်19ရာစုဂုံးပေါင်ခေတ်လက်ရာဖြစ်တဲ့မန္တလေးမြို့ကရွှေနန်းတော်ကြောင့်ပြုပြင်ထိန်းသိမ်းရေးအတွက်အကူအညီဟာအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ယဉ်ကျေးမှုအမွေအနှစ်များထိန်းသိမ်းဆောင်ရှောက်ရေးတာမတ်ကြီးများရန်ပုံငွေအစီအစဉ်ကတဆင့်ပေးအပ်ကူညီတာဖြစ်တယ်လို့အမေရိကန်တန်ယုံပြောခွင့်ရသူအာရနီမရင်းက VOA ကိုပြောပါတယ
် So today the US embassy is pleased to announce $300,000 US
လက်ရှိလုပ်ငန်းဆောင်ရွက်နေတဲ့မန္တလေးရွှေနန်းတော်ကြောင့်ပြုပြင်ထိန်းသိမ်းရေးလုပ်ငန်းတွေအတွက်အမေရိကန်ဒေါ်လာ3သိန်းထပ်ဆောင်ကူညီရဲဆိုတာကြေညာရှင်ပါတယ်။ဒါနဲ့ပါဆိုရွှေကျောင်းပြုပြင်ရေးအတွက်အမေရိကန်ကထောက်ပံ့တာဒေါ်လာ 1.3 တန်ရှိသွားပါပြီ။အခုအထောက်အပံ့ကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ရည်ချေမှုအမွေအနှစ်များထိန်းသိမ်းဆောင်ရှောက်ရေးတာမတ်ကြီးများရန်ပုံငွေအစီအစဉ်ကတဆင့်ပေးအပ်ကူညီတာဖြစ်ပါတယ်
။အခုကူညီဟာပျက်စီးယွင်းနေတဲ့အစိတ်ပိုင်းတွေပြုပြင်ထိန်းသိမ်းမှုအပြင်ဒေသခံလက်မှုပညာရှင်တွေမန္တလေးတိုင်းတွင်းကထိန်းသိမ်းဆောင်ရှောက်ရေးလုပ်ကံသူတွေကိုစွန့်ရည်မြင့်တန်းတွေပေးဖို့အတွက်ပါအသုံးပြုသွားမယ်လို့သူကဆက်ပြောပါတယ
် In addition to preserving this historic site for future generations in Myanmar through this project
နာဂတ်မျိုးဆက်သစ်အတွက်ဒီသမိုင်းဝင်အမွေအနှစ်ကိုထိန်းသိမ်းပြုပြင်ပေးနေတာအပြင်ဒီစီမံကိန်းကနေဒေသခံလက်မှုပညာသည်တွေစိတ်ဝင်စားတဲ့ကျောင်းသားကျောင်းသူတွေနဲ့အင်လန်းညွန်တွေကိုပါတန်းတွေပေးသွားဖို့ရည်ရွယ်ထားပါတယ်မြန်မာနိုင်ငံမှာခရီးသွားတွေအများဆုံးလာတဲ့နေရာတွေကတခုကိုပြုပြင်ထိန်းသိမ်းဝင်ရလို့ဝန်တာချောင်းလဲတန်မတ်ကြီးမစီရဲကသတင်းစကားပါထားပါတယ်
။မန္တလေးရွှေကျောင်းပြုပြင်ရေးလုပ်ငန်းတွေကို2014ခုနှစ်ကတည်းကအမေရိကန်ခြေဆိုင်ကမ္ဘာရှိဟောင်းမွေနှစ်အဆောက်အုံများထိန်းသိမ်းဆောင်ရွက်ရန်ပုံငွေအဖွဲ့ World Monument Fund နဲ့ဒေသခံလက်မှုပညာရှင်တို့ပူးပေါင်းပြီးတော့သုတေသနတွေလုပ်ခဲ့တာပါ။ပျက်စီးယွင်းနေတဲ့ကျွန်းတိုင်လုံးတွေကိုလဲလှယ်တာလေကားတွေကိုပြုပြင်တာတစ်သားအမှုလက်ရာတွေကိုထိမ့်သိမ့်တာအစားထိုးတာတွေကိုစနစ်တကျလုပ်ကိုင်နေကြတာပါဒါအပြင်ရွှေကျောင်းပတ်ဝန်းကျင်ရေစီးရေလာကောင်းအောင်နဲ့ရေရှည်ထိမ့်သိမ့်နိုင်မဲ့အပြင်ဆင်တွေကိုမူလလက်ရာမပြတ်ပြုပြင်ထိမ့်သိမ့်နေကြတာပါဒီလုပ်ငန်းစဉ်မှာ World Monument Fund ကကြီးကြပ်တဲ့အမေရိကန်နိုင်ငံသားရှီဟောင်းထိမ့်သိမ့်ရေးပညာရှင်တွေပါတယ်လို့ဒေသခံလက်မှုဥပညာရှင်တွေအပြင်ရှီဟောင်းအမွေနဲ့ထိမ့်သိမ့်ရေးလေ့လာနေတဲ့ကျောင်းသူကျောင်းသားတွေပါဝင်ကြတယ်လို့ထိမ့်သိမ့်ပြုပြင်ရေးတာဝန်ရှိသူကဗီဒီယိုနဲ့တွေ့ဆုံမှုတစ်ခုမှာပြောဆိုထားပါတယ်ခင်ဗျာ